တနင်္ဂနွေနေ့တိုင်းရင်းသားလက်နက်ကိုင်အားလုံးမပါဘဲလက်မှတ်ထိုးကြမလားဆိုတာတိုင်းရင်းသားထိပ်ပြီးခေါင်းဆောင်တွေဒီလကောင်ပိုင်းမှာဆုံးဖြတ်ကြပါလိမ့်မယ်အပြစ်ရရေးဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအပြစ်ရစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်လိုပေမဲ့အစိုးရဘက်ကလက်မခံနိုင်ဘဲဖြစ်နေတာပါအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားအပြစ်ရ ိုင်တို့ဘက်ကအားလုံးပါဝင်လက်မှတ်ရေးထိုးလိုပေမဲ့အစိုးရဘက်ကတိုင်းနာလက်နက်ကိုင်အားလုံးတို့ကိုလက်မခံနိုင်ဖြစ်နေတာပါမြန်မာအစိုးရနဲ့ညှိနှိုင်းခဲ့တဲ့အချက်တွေကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲကိုလည်းတိုင်းရင်းသားလက်နက်ကိုင်တို့ရဲ့အစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဝင်တွေဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးခဲ့ကြပါတယ်တိုင်းနာလက်နက်ကိုင်တို့ရဲ့အစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကမြန်မာအစိုးရနဲ့ညှိနှိုင်းတာမှာမြန်မာအစိုးရဘက်ကလုံးဝအလျှော့မပေးနိုင်တဲ့အနေအထားမှာရှိနေတာဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်။အတိယဆဲတဲ့ခါကျရင်ကျွန်တော်တို့ကတော့တနိုင်ငံလုံးပြည်ခရဆဲရေးဆိုပြီးတော့မှကျွန်တော်ကြိုးပမ်းနေတော့ဒီလက်နက်ကင်ထားတဲ့တိုင်းသားဖွဲ့အားလုံးပါဝင်ရေးကိုကျွန်တော်အဓိကထားတယ်။အဲမှာအားလုံးပါဝင်ရေးမှာတချို့တည်ဆုံမှုရှိရင်အ ਨੇ ဆုံးအဖြစ်ကျွန်တော်တို့ SD ဖွဲ့ဝင်18ဖွဲ့အားလုံးပါဝင်နိုင်ရေးကိုကျွန်တော်တို့အခြေခံပြီးတော့သတ်မှတ်တာပါ။အဲ့ဒီမှာအစိုးရဘက်ကတော့အားလုံးလက်မခံနိုင်ဘူးဖြစ်နေကျွန်တော်တို့ကတော့ဒီကျွန်တော်တို့ SD ဖွဲ့ဝင်တွေနဲ့ပဲဆုံးဖြတ်မပေးချင်ဘူးမပေးနိုင်ဘူးကျွန်တော်တို့ကတော့ထိပ်တီးခေါင်းဆောင်များစည်းဝေးကိုမကြခင်ကျင်းပမယ်ဒီလမကုန်ခင်တော့ဗောလေအဲ့ဒီမှာဆုံးဖြတ်ပေးဖို့ဒါပေမဲ့ဒီအခုကျွန်တော်တို့ဆွေးနွေးနေတာကတော့ကျွန်တော် SD နေနဲ့ဘယ်လိုနည်းနဲ့အထောက်အကူပေးနိုင်မလဲဆိုတဲ့အပိုင်းပါပဲတစ်ဖက်ကအဲ့ဒါလိုအစိုးရဘက်ကလည်းအဲ့ဒါလိုပဲဟုတ်လဲပြီးတော့ခေါ်နေတာရှိတယ်နော်ဒါပေမဲ့ကျွန်တော်တို့ကတော့အဲ့ဒါလိုဒီကျွန်တော်စုဖွဲ့ပြီးတော့သဆွေးနွေးနေတဲ့ကာလမျိုးမှာတချို့ဖွဲ့တွေကနေဒီလိုတီးတန့်ထွက်ပြီးတော့ပေါ့လေတော်ပြီးတော့လက်မထိုးရင်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကိုတိခိုက်နိုင်တယ်အဲ့ဒါလိုတော့ကျွန်တော်တို့မြင်တယ်အဲ့ဒါမှလည်းနီးလန့်ချာနေတာပ
ါတနိုင်ငံလုံးအပြစ်ခံရစေးရေးစာချုပ် NCA မှာတိုင်းရင်းသားလက်နက်ကင်အားလုံးမဟုတ်ဘဲတချို့တဝက်ကိုချက်လက်ရေးထိုးကြမလားဆိုတာကိုတိုင်းရင်းသားထိပ်သီးခေါင်းဆောင်တွေဒီလကုန်ပိုင်းထိုင်းနိုင်ငံချင်းမိုင်မှာထပ်မံတွေ့ဆုံဆွေးနွေးပြီးဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ရရေးမှာအားလုံးပါဝင်ခွင့်ရရေးတိုင်းသားတို့နဲ့မြန်မာဆွေရကြမပြေမလည်ဖြစ်နေချိန်မှာပဲရှမ်းပြည်နယ်တလွားမှာတော့ရှမ်းလက်နက်ကင်တပ်တွေကချင်လက်နက်ကင်တပ်နဲ့တအောင်ပလောင်တပ်တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တော့ရှမ်းတန်တော်စင်သတင်းဌာနရဲ့အယ်ဒီတာဦးခွန်ဆိုင်ကအခုလိုသုံးသပ်ပါတယ်။
RCSS လိုမျိုးကသူနဲ့အစိုးရကနည်းမျိုးတမမှုကမသေးကွဲဘူးနော်တိတ်ပြီးတော့မရှင်းဘူးမရှင်းတဲ့အခါကျတော့အစိုးရအနေနဲ့ကဩငါတို့ဌာနချုပ်ပဝန်းကျင်ချိန်မှန်လောက်မှာသူတို့လာလှုပ်ရှားတယ်ဆိုတော့မတင်တော်ဘူးဒီမှာလိုက်ရှင်းတယ်ဒီ RCSS ကလည်းသူတို့ကတောထဲမှာလှုပ်ရှားတယ်တောင်တောင်ထဲမှာလှုပ်ရှားတယ်ဆိုတော့ချိန်မှိုင်းတို့ဘာလို့မသိဘူးပေါ့ဗျာ။ဒါကငါတို့နေနေငါတို့ရှမ်းပြည်ပဲကွာဆိုတဲ့ဟာမြူထားတယ်။အဲ့ဒါမြူတာကြောင့်မလို့ဖြစ်တယ်လို့ပြောပါတယ
်။ရွေးကောက်ပွဲကာလလုံခြုံရေးအပြင်ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့နဲ့မြမတပ်မတော်ကြားကဆက်ဆံရေးကလည်းတခြားတိုင်းရင်းသားလက်နက်ကိုင်တပ်တို့လိုနှီးဆက်မှုမရှိတာကြောင့်တိုက်ပွဲတွေပို့ပြီးတော့ဖြစ်ရတာလို့လဲဥခုံဆိုင်ကသုံးသပ်ပါတယ်ရှင်